စီးရီးယားနိုင်ငံမြောက်ပိုင်းအလက်ပိုမြို့မှာ9ရက်ကြာအပြစ်ခတ်ရဲဆဲပြီးလူသားချင်းစာနာမှုအကူအညီတွေအကန့်အသတ်မရှိဖြန့်ဝေပေးနိုင်ရေးတောင်းဆိုတဲ့ဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီမှဒီကနေ့တနင်္လာနေ့မှာမဲခွဲဆုံးဖြတ်ဖို့ရှိနေပါတယ်။လွန်ခဲ့တဲ့6နှစ်နီးပါးပြည်တွင်းစစ်မစတင်ခင်အချိန်ထိအလက်ပိုမြို့ဟာစီးရီးယားနိုင်ငံရဲ့အကြီးဆုံးမြို့ပါ။ဒါပေမဲ့လောလောဆယ်မှာတော့ရုရှားထောက်ကူပေးထားတဲ့စီးရီးယားဆိုရစစ်တပ်ကမြို့ရဲ့အရှိချမ်းကိုထိန်းချုပ်ထားတဲ့သဘုံအဖွဲ့တွေလက်ထဲကနေနယ်မြေတွေပြန်လည်သိမ်းယူဖို့အကြီးအကျယ်ထိုးစစ်ဆင်နေတဲ့နေရာဖြစ်ပါတယ်။ဤဂျက်စ်ပိန်နဲ့နယူးဇီလန်နိုင်ငံတွေဥဆောင်ရေးဆွဲတဲ့ဒီဆုံးဖြတ်ချက်မူကြမ်းထဲမှာတော့တိုက်ခိုက်မှုတွေ900ကြာရဲ့ဆဲဖို့လုံခြုံရေးကောင်စီကတိုက်တွန်းထားပြီးတော့အစိုးရနဲ့တပုံနှစ်ဖက်စလုံးကထိန်းချုပ်ထားတဲ့နေရာတွေမှာတိုက်ခိုက်ပျက်စီးမှုတွေအကြီးအကျယ်ဖြစ်စေတဲ့လေကြောင်းတိုက်ခိုက်တာလက်နက်ကြီးတွေနဲ့တိုက်ခိုက်တာအပါအဝင်ဘယ်လိုလက်နက်မျိုးနဲ့မှတိုက်ခိုက်တာတွေမလုပ်ဖို့တားမြစ်ထားပါတယ်။အရင်ကရယူခဲ့ဘူးတဲ့အပြစ်ခတ်ရဲ့ဆဲရေးသဘောတူညီချက်တွေမှာလိုပဲအခုတစ်ကြိမ်သဘောတူညီချက်မှာလည်း IS လိုစစ်သွေးကြွတွေနဲ့ပတ်သက်တဲ့တိုက်ခိုက်မှုတွေအကျုံးဝင်မှာမဟုတ်ပါဘူး။အရင်ကအပြစ်ရစဲမှုတွေကြောင့်အကူအညီအကြီးကျယ်လိုအပ်နေတဲ့အရသာပြည်သူတွေအတွက်အကူအညီတချို့ပေးနိုင်ခဲ့တယ်ဆိုပေမဲ့လူပေါင်း၄သိန်းကျော်တည်ဆုံးခဲ့ရပြီးဖြစ်တဲ့စီးရီးယားစစ်ပွဲအဆုံးသတ်နိုင်အောင်တော့ဘာမှထိတိယောက်ယောက်မလုပ်ဆောင်နိုင်သေးပါဘူးခင်ဗျာ။